မင်္ဂလာပါခင်ဗျာစူဇန်နီလာအိုအိုကုကုတို့ကဘာနေပြီးတော့ကြိုဆိုပါတယ်ခင်ဗျာ COVID-19 ကြောင့်ကျောင်းတွေပိတ်သွားတဲ့အချိန်နေစပြီးတော့ကလေးတွေအနေနဲ့ပညာသင်ကြားတဲ့ပုံစံတွေပြောင်းလဲလာပါတယ်အရင်တော့ဆိုလို့ရှိရင်ကျောင်းထဲမှာစာသင်ခန်းထဲမှာကိုယ်တိုင်ထိုင်ပြီးတော့ပညာသင်ကြားတဲ့ပုံစံနေပြီးတော့အခုဆိုလို့ရှိရင်ကိုယ်အရာနေပြီးတော့ Zoom meeting စသဖြင့် virtual environment တွေ online platform တွေနေပြီးတော့ပညာသင်ကြားလာကြရပါတယ်ဒီတစ်ပတ်ရဲ့ episode မှာတော့ဥပနဲ့ကုကုတို့ကဒီလိုမျိုး virtual learning virtual classroom တွေအကြောင်းနဲ့ပတ်သက်ပြီးတော့ပြောပြထားပါတယ်။ဥပနဲ့ကုကုတို့ဘာတွေပြောပြထားလဲဆိုတာကိုအားလုံးတွေ့နားထောင်ကြည့်လိုက်ကြရအောင်နော်
။အခုကျတော့အိမ်ထဲမှာပဲနေဖြစ်တာများနေတော့အချိန်တွေကလည်းပိုနေနော်။အိုးအားတဲ့အချိန်မှာဘာတွေလုပ်ဖြစ်တော့
ကျောင်းပိတ်ထားတော့အိမ်ကနေပဲသင်တန်းတွေတက်ဖြစ်တယ်လေ
။ Wow! အိုးကသင်တန်းတွေတက်နေရလား။ဘယ်သင်တန်းတွေတက်နေရတော့။
ကိုဆိုရင်တင်းတန်းတော်လည်းများဟိုက online နေပြီးတော့ပဲတင်လို့ရနေပြီလေ။အိုးဆိုရင်ကျောင်းနေမဖွင့်တော့တဲ့အချိန်မှာဘယ်လိုမျိုးစိတ်ဝင်စားတာတွေကိုလေ့လာတင်လို့ရမလဲဆိုပြီးလိုက်ရှာနေတယ်။အဲ့ဒီမှာ virtual learning ဆိုတဲ့အသုံးတော်ကိုရှာတွေ့သွား။ဒီ virtual learning ဆိုတာကအပြင်လဲထွက်ဆရာမလို့ပဲね online ကနေပြီးတော့ကိုသိချင်တာတွေကိုလေ့လာလို့ရမျိုးပေါ့။ကိုတက်ချင်တဲ့တင်းတန်းတွေကိုအိမ်ကနေလွယ်လွယ်ကူကူရှာပြီးတော့တက်လို့ရတယ်။အဲ့တော့အချိန်ကုန်လဲတက်တာတယ်လေ။တင်းတန်းတွေကအခမဲ့တင်းတန်းတွေလည်းရှိသလိုတက်တက်တတနဲ့ပေးပြီးတော့တက်ရတာတွေလည်းရှိတယ်။ဒီလိုလေ့လာဖို့အတွက်ကအင်တာနက်နဲ့ကွန်ပျူတာပဲလိုတာဆိုတော့အများကြီးပဲကူတဲ့အပြင်ကွန်ပျူတာလည်းပိုသုံးတတ်လာမယ်။ Virtual Learning ကိုလည်းအကျွမ်းတဝင်ရှိလာလိမ့်မယ်
။ဟုတ်တယ်နော်။ Virtual Learning နဲ့သင်ယူရတာတော်တော်အဆင်ပြေတယ်။ခနဲ့ဦးကအခုတလောဘာကြီးလေ့လာနေရလဲ။ပြီးတော့ကိုလေ့လာချင်တာတွေအတွက် Virtual Learning လုပ်လို့ရအောင်ဘယ်လိုရှာရမှာလဲ
။ပထမဆုံးကနေတိုင်းအသုံးပြုနေတဲ့ YouTube ကနေပြီးတော့တက်ဆိုင်ရဘာသာရပ်တွေကိုရှာပြီးတော့လေ့လာလို့ရတယ်။ပြီးတော့နိုင်ငံကတက္ကသိုလ်တွေကနေပေးတဲ့သင်တန်းတွေကိုနိုင်ငံခြားအထိတောဆရာမလို့ပဲနဲ့ online ကနေတစ်ဆင့်လွယ်လွယ်ကူကူတက်လို့ရနေပြီလေ။ Khan Academy တို့ Coursera လိုမျိုး website ကနေပြီးတော့သင်ယူခြင်းတဲ့ဘာသာရပ်မျိုးစုံကိုရွေးချယ်လို့ရတယ်။အခုမြန်မာနိုင်ငံမှာဆိုရင်တော့ virtual learning လုပ်နိုင်ဖို့အတွက်သိပ္ပံဟတ်တို့သိပ္ပံ Institute page တို့ကနေပြီးတော့ Computer Science သင်တန်းတွေကိုဖွင့်လှစ်ထားတယ်။Sequoia Academy မှာဆိုရင်လည်းအခြေခံပညာဘာသာရပ်တွေကိုသင်ကြားပေးတယ်။ဦးကတော့လောလောဆယ်မှာသိပ္ပံဟတ်ကကွန်ပျူတာသိပ္ပံသင်တန်းကိုတက်နေရတယ်။ဆရာဆရာမတွေကစိတ်ရှည်ပြီးတော့သင်ခန်းစာတွေကိုနားလည်အောင်သင်ကြားပေးတော့တော်တော်အဆင်ပြေတယ်
။ဦးက Virtual Learning အကြောင်းအများကြီးသိတာပဲနော်။ဦးပြောတော့မှာကိုကိုတော်ကွန်ပျူတာ Science အကြောင်းလေ့လာဖို့တော်တော်စိတ်ဝင်စားသွားပြီ
။ဟုတ်လား။ဒါဆိုရင်တော့လာမယ့် November လမှာသိပ္ပံဟတ်ကနေပြီးတော့ကွန်ပျူတာသိပ္ပံသင်တန်းအသစ်တွေဖွင့်သွားဖို့ရှိတယ်လေ။ကိုကိုစိတ်ဝင်စားရင်တက်ဖို့ဆုံးနေကြီးပေါ့အဲ့ဒီမှာကွန်ပျူတာသိပ္ပံနဲ့ပတ်သက်ပြီးအများကြီးလေ့လာလို့ရသလိုကိုပိုင် project တွေလည်းလုပ်လို့ရတယ်ပြီးတော့သိပ္ပံဟတ်ကကွန်ပျူတာ science ကိုအခမဲ့သင်ကြားပေးနေတာဆိုတော့လူတိုင်းတက်လို့ရတယ
်အရန်ကောင်းတာပဲเนาะဒါဆိုကိုကိုဆုံးဆန်းကြည့်လိုက်အောင်မယ်သိပ္ပံဟတ်မှာသင်တန်းတက်တော့မယ်ဆိုရင် file ပြင်ဆင်ထားဖို့လိုမလဲ
ဒီကတော့ internet connection ကောင်းကောင်းရယ်ကွန်ပျူတာ laptop ရယ်ပဲလို့လားကိုရဲ့ကွန်ပျူတာထဲမှာ zoom application ကိုထည့်ထားမယ်ဆိုရင်တော့သိပ္ပံဟတ်မှာသင်တန်းတက်ရောက်လို့ရပြီ
okay ဒါဆိုလိုအပ်တာတွေအခုပဲပြင်ဆင်ထားလိုက်တော့မယ်။နောက်မသိရရင်ရှိရင်လည်းဥကိုလာပြီးတော့အကုမယ်နော်
။ရတာပေါ့ချိန်တဲ့ချိန်မှာမိလို့ရ
တယ်။ဒါဆိုရင်တော့ဒီနေ့ရယ်စူဇန်နီလာဥကုကုတို့ကဘာမှာဥနဲ့ကုကုတို့က virtual learning virtual classroom ရဲ့အကြောင်းပြောပြသွားပါတယ်။ကျွန်တော်တို့သိပ္ပံဟတ်အနေနဲ့ဆိုရင်လည်း covid ဖြစ်တဲ့ကာလမှာစတင်နေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ computer science အတန်းတွေအကုန်လုံး online အနေနဲ့တင်ကြားပေးခဲ့တာဖြစ်ပါတယ်။အခုဆိုလို့ရှိရင်သိပ္ပံဟတ်အပြင်ဇီကွက်အကယ်ဒမီအနေနဲ့လည်းကျွန်တော်တို့တင်တဲ့အခြေခံပညာသင်ခန်းစာတွေကို online ကနေပြီးတော့အခမဲ့သင်ကြားပေးနေပါတယ်။ပုံမှန်ခက်ခဲပြီးတော့အဆင့်နည်းနည်းပုံမြင်တဲ့ကွန်ပျူတာသိပ္ပံအတန်းတွေကိုကျွန်တော်တို့အနေနဲ့သိပ္ပံ Institute မှာအခကျင်းဝင်နဲ့သင်ကြားပေးနေပါတယ်။ကျွန်တော်တို့သိပ္ပံဟတ်တင်မကဘဲနဲ့အကယ်ဒမီကကွန်ပျူတာ Science တင်မကတခြားဘာသာရပ်တွေပါသိလာချင်တဲ့ဆိုရင်လည်း Coursera, Khan Academy စတဲ့ online learning platform တွေအများကြီးရှိပါတယ်။YouTube လိုနေရာမျိုးမှာလည်းကိုရှာနိုင်ရှာတဲ့တော့အခမဲ့သင်ခန်းစာတွေအများကြီးရှိပါတယ်။ဒါကြောင့်အရင်တော့လိုမျိုးကျောင်းသွားစာသင်ခန်းထဲမှာစာသင်အဲ့လိုမျိုးတွေမလုပ်နိုင်တော့ပေမဲ့ကိုယ်မှာ internet access ရှိတယ်ဆိုလို့ရှိရင်ဆက်လက်ပြီးပညာသင်ယူနိုင်တဲ့အခွင့်အရေးတွေအများကြီးရှိပါတယ်။ဒီနေ့ရဲ့ episode ကိုတော့ဒီမှာပဲရပ်လိုက်ပါတော့မယ်။နောက် episode တွေကိုလည်းဆက်လက်အားပေးကြပါဦးနော်။အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ။